မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိင်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဂုလ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအစီရင်ခံစာထုတ်ပြန်ပွဲအတွင်း FFM အဖွဲ့ဝင်ကုမာရာစွာမီကအခုလိုပြောကြားသွားတာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေကိုချင်းချောက်အပြစ်ပေးတာ၊လေမိုင်းဆိုင်ရာအကြမ်းဖက်ဆော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တရားလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှတောင်းဆိုလိုက်တာပါ။မြန်မာစစ်တပ်ဟာရက်စက်တဲ့နှီးပြူဟာတွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာဆက်လက်အသုံးပြုနေဆဲဖြစ်ပြီး2019ရကိုင်းပြည်နယ်ကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာပြင်းထန်လွန်ပြီးဒီလိုလှုပ်ဆောင်ချက်တွေကရိုဟင်ဂျာတွေကိုမျိုးဖြုတ်လိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေရရောက်ကြောင်း FFM အစီရင်ခံစာမှာစွပ်စွဲထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ပွေရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kumara Swami ကဂျာတာပရိနီကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောသွားပါတယ
်။ Our basic argumentHas been and it has formed over the last 2 years is that the human rights violations we have asked
tomorrow ku thauk pya ni de a che kan a chang chat twi ha lun ngae de ni ni twi myama nai ngae ma phit paw ga de lu khwin ye chho phaw mu de phit pi di phit ya atwet adik ga tawin shi da ga ro myama tat mro bae phit par de a di phit ya twi ha ayat tha so ya da ma mho ayat tha apwet si ri ga ju lun da myo mho bae myama sit tat ga ju lun ga da wo twi ya ba de sit tat ha wan ne sait pyet phwe ya ni byu ha ri tong ga pi de da kan pi du lu du ko chain chao a pyet pe da lo pho long chong ye tat phwet win ni ko khwin pyu ga da ko tomorrow leလာတွေ့ရှိရပါတယ
်။ဒါအပြင်ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေကလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာလူမျိုးတုံးဖယ်ရှားမှုကျူးလွန်ရာရောက်တယ်လို့တောင်ပြောနိုင်ကြောင်းကုမာရာစွာမီကထောက်ပြပါတယ
်။ Now one of the tools of that intimidation is sexual violence. It happens even in Kachin or it happens in Shan.
ချင်းချောင်းတဲ့နေရာမှာအသုံးပြုတဲ့လက်နက်တစ်ခုကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာကချင်ရှမ်းနယ်ရခိုင်ပြည်နယ်ဒေသတချို့မှာဖြစ်ပွားနေတာပါ။ဒါကြောင့်မို့ကျမတို့အစီရင်ခံစာမှာထောက်ပြထားတာကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရက်စက်တဲ့အကြမ်းဖက်မှုအတိုင်းအတာဟာကြီးမားလွန်းတဲ့အတွက်လူမျိုးတုံးဖယ်ရှားမှုအဖြစ်ကျူးလွန်ရာရောက်တယ်လို့တောင်ပြောလို့ရပါတယ်။ဒီအစီရင်ခံစာဟာပြီးခဲ့တဲ့နှစ်အစီရင်ခံစာမှာဖော်ပြခဲ့တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်နောက်ထပ်အလားတူအချက်အလက်အသစ်တွေလည်းဖော်ပြထားပါတယ်။ကျမတို့အစီရင်ခံစာအတွက်လေ့လာတဲ့အထက်မှာလိင်ပိုင်းဆိုင်ရာကြုံပြုမှုနောက်တစ်ခါလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးလူတွေတိတ်မတိကြတဲ့အမျိုးသားတွေနဲ့ယောက်ျားလေးတွေလိင်ဆက်ဆံခံရတဲ့ကိစ္စတိုင်းသားလက်နက်ကိုင်အုပ်စုတွေကျူးလွန်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေကိုလည်းလေ့လာခဲ့ပါတယ်။ဒါ့အပြင်လိင်အကြမ်းဖက်ခံရမှုဖြစ်လာရတဲ့အကြောင်းရင်းတွေနဲ့အတူလိင်အကြမ်းဖက်မှုနဲ့ကြားမှခွဲခြားဆက်ဆံနေပုံတွေကိုပါကျမတို့လေ့လာခဲ့ပါတယ်
။မနှစ်တုန်းကစာမျက်နှာ400ကျော်ရှိတဲ့ FFM အဖွဲ့ရဲ့အစီရင်ခံစာဟာရိုဟင်ဂျာအများစုနဲ့ကချင်ရှမ်းဒေသကအကြမ်းဖက်ခံရသူ800ကျော်ကိုမေးမြန်းပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိသလို FFM အဖွဲ့ကလည်းမြန်မာပြည်တွင်းဝင်ရောက်လေ့လာခွင့်ပိတ်ပင်ထားတာပါ။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာပြားထန်းကျင့်သုံးနေတဲ့ဥပဒေတချို့ဟာအကြမ်းဖက်မှုကိုပုံမအားပေးသလိုဖြစ်နေကြောင်းလဲ FFM အဖွဲ့ဝင်ကုမာရာစွာမီကပြောပါတယ်။သူတို့လေ့လာချက်အရငြင်းငြမ်းနေတဲ့ကာလတွေမှာတော့မြန်မာလူအဖွဲ့အစည်းမှကျင့်သုံးနေတဲ့ဥပဒေတွေဟာစစ်ပြတဲ့ဒေသကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုဆိုးအောင်အားပေးရရောက်တယ်လို့လည်းထောက်ပြပါဗျ။ဒါအပြင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုဟာအသားအရောင်ခွဲခြားဆက်ဆံတဲ့အခြေအနေမျိုးတောင်ဖြစ်နေကြောင်းလည်းပြောပါဗျ။ FFN အဖွဲ့ကတိုင်းသားဒေသကလိင်အကြမ်းဖက်မှုတွေလေ့လာရမှာအရင်အစီရင်ခံစာထုတ်ပြန်တုန်းကမူပေါင်းချမှတ်ထားတာကိုဆက်လက်ကန်ဆွဲထားပြီးနောက်ဆုံးလေ့လာချက်အရအခြေအနေတွေပုံမနဲ့ဆိုင်တာကိုတင်ပြဖို့စူးစမ်းထားကြောင်းဒါကြောင့်အခုအစီရင်ခံစာအရမြန်မာနိုင်ငံမှာလူမျိုးပြောက်ွယ်အောင်စစ်တပ်ကလုပ်နေတယ်ဆိုတဲ့အချက်ကိုစွပ်စွဲထားကြောင်းကုမာရာစွာမီကပြောပါတယ် FFM အဖွဲ့ဟာသူတို့လေ့လာတွေ့ရှိချက်အပြီးသက်အစီရင်ခံစာကို6လစက်တင်ဘာလကြာရင်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတင်သွင်းသွားမှာဖြစ်ပါတယ်ကုလသမဂ္ဂ FFM အဖွဲ့ရဲ့ဒီအစီရင်ခံစာဟာနိုင်ငံရေးအရဖိအားပေးဖို့ချိန်ကိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြန်မာအစိုးရကပြဿနာတွေပြည်လည်အောင်ကြိုးပမ်းချက်တွေကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွမ်းကတုတ်ပြန်ပြောဆိုလိုက်ပါတယ်
ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာအဖြေဆိုတာကတော့ ဟိုကောင်းအောင်ကျွန်တော်လုပ်နေတဲ့ဟာတွေကျွန်တော်ရင်မှန်းချက်နဲ့ဒီကိစ္စတွေဒီလိုအကြမ်းဖက်မှုတွေမတရားလုပ်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ကချုပ်တင်ကာကွယ်မှုတွေဘယ်လိုလုပ်ရမလဲဒါတွေကိုရှိတဲ့လူလဲကျွန်တော်အရေးယူဆောင်မှုဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့ကောင်းမွန်တဲ့ကြိုးစားမှုလုပ်ငန်းတွေပေါ့နော်အဆီဇင်တွေကတော့ဒီလိုပုံစံနဲ့တော့ကျွန်တော်တို့ဘာမှအကောင်းကျိုးရရမှာမဟုတ်ဘူးကျွန်တော်အဲ့လိုပဲပြောချင်ပါတယ်ကျွန်တော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့ဟာအဓိကပါပဲဘာဖြစ်လို့လဲဆိုတော့အခုဆိုရင်နော်ပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန်နဲ့ချိန်ကြိုက်ပြီးတော့ဒီဟာတွေလုပ်တယ်
မြန်မာအစိုးရကတော့ FFM စတင်ဖွဲ့စည်းခဲ့စဉ်ကလေးကလက်မခံတယ်လို့အဲ့ဒီအဖွဲ့ဟာလုံပိုင်ခွင့်တဲ့ပိုကျော်လွန်လှုပ်ဆောင်တဲ့အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မြန်မာဘက်ကအသိမှတ်မပြုကြောင်းရခိုင်ပြည်ထောင်စုပြည်လဲရေးမှာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ထားတယ်လို့အခြားနည်းလမ်းတွေနဲ့လှုပ်ဆောင်နေကြောင်းတမန်ကြီးဦးဟောက်တို့ဆောင်က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ